ကလေးမျိုးနယ်ချောင်းကွာနယ်ဟာခါလေးကြီးဝါနီမှာစစ်တပ်နဲ့ဒေသခံ PDF အဖွဲ့အစည်းတိုက်ပွဲဖြစ်တယ်လို့ချောင်းကွာဒေသခံတူကပြောပါတယ
်ချောင်းကွာရဲ့အထက်ဖက်ပေါ်ပေါ်ဟာခါလေးရဲ့အထက်ဖက်တောင်တလုံးပါပေါ်ဖြစ်ပင်ကတော့သူတို့ကတက်ချတာပေါ်တောင်တလုံးပဲဆိုလေသူတို့ကတက်လာလို့တိုက်ပွဲဆရာပေါ်
နောက်ချောင်းကြီးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ကထိုးစစ်ဆင်လာလို့တိုက်ပွဲဖြစ်တာဖြစ်ပြီးအဲ့ဒီတိုက်ပွဲအတွင်းရွာမီးရှို့ခံရတာရှိတယ်လို့ဒေသခံ PDF ပြန်ကြားရေးတာဝန်ခံကပြောပါတယ
်ဟုတ်ပါတယ်ဗျာတိုက်ပွဲကမနေ့6နိုင်ခွဲ9နိုင်ပတ်ဝန်းကျင်ကလေးဖြစ်နေတာပါဒီနောက်ချောင်းရွာမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်တရားဒီအနောက်ဘက်ချောင်းကွာဘက်ကိုတဖြည်းဖြည်းတက်လာတယ်ချောင်းကွာမှာလည်းဒီနေ့တော်တော်များများမီးရှို့သွားတယ်ဗျာအခုစစ်လက်ပြီးမှတိုက်ပွဲပြင်းထန်နေတော့မှာဗျာအခြေအနေတွေမတည်ငြိမ်သေးပါဘူးဗျာလက်ရှိလေချောင်းကွာရဲ့နောက်ထပ်အနောက်ဘက်ကဟာခါလေးရွာမှာလည်းမီးရှို့နေပါတယ်ဗျာ
အဲ့ဒီတိုက်ပွဲအတွင်းထိခိုက်မှုရှိမရှိဆိုတာကိုတော့မသိရသေးပါဘူးတိုက်ပွဲဖြစ်တဲ့အချိန်ဟာခါလေးရွာမီးရှို့ခံရတယ်လို့ဟာခါလေးဒေသခံတူကပြောပါတယ်
ဟာခါလေးလေးရှုတယ်လေမအဝေးရနေနေဆိုတော့လေပြောလို့မရဘူ
းမနေ့ကလည်းချောင်းခွာရွာကအင်ဂျီတချို့မီးရှို့ခံရတယ်လို့ချောင်းခွာရွာကန်တူကပြောပါတယ
်ဒီနေ့လည်းထပ်ဖြစ်တယ်ပေါ့နော်ချောင်းခွာမှာမနေ့ကလည်းဖြစ်တယ်လေဆိုအင်ချောင်းရင်ရဲ့ကားရီဆိုင်ရီနောက်ပြီးတော့သုံးကင်းစစ်ပြီးရောမီးလောင်နေစစ်တပ်ကခေါ်လာပေါ့
ဘူဒူးလေးမနေ့ပိုင်းပြစ်ခတ်မှုကြောင့်နတ်ချောင်းချောင်းခွာရေစိုးဟာခါလေးပါမွန်ချောင်းကြီးရွာကရွာသား2000ကျော်ဘေးလူရထွက်ပြေးတင်းဆောင်နေကြရပါတယ်။အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးဟာခါလေးဒေသခံတူကအခုလိုပြောပါတယ်
။ဒီမင်းတက်ကိုချစ်တယ်တဲ့ကျွန်တော်ရွာထဲမှာမနေတော့ဘူး။မင်းကလေးအထွတ်တော့တာရွာထဲမှာနာမပြန်နေရှိလေ15ရောက်လောက်တော့ရှိတာ။တခြားနတ်ချောင်းချောင်းခွာဟာခါလေးကြီးစူပန်းုံချောင်းအဲ့ဒီရွာတော့အကုန်ပြီးတော့တာ။2000တော့ပြီးမှာ
။ဒါပြင်ဟာခါလီရွာသားတို့ကိုဟာခါလီဖျားเจ้าမှာပိတ်လောင်ထားတယ်လို့ဟာခါလီကြီးရွာသားကိုပီတာကပြောပါတယ
်ဟာခါလီကမှာလည်းဒီဖြစ်ဆောင်တွေကိုသူတို့ဖျားเจ้าမှာဖျားเจ้าနဲ့ဝင်ခိုင်းထားမှာပိတ်ထားတဲ့ပုံစံမျိုးပေါ့နော်ဟိုဖမ်းထားတဲ့ပုံစံမျိုးဖုံးနေတယ်တင်ထားတယ
်ဟာခါလီရွာဟာကလေးမျိုးနဲ့စက်သုံးမိုင်ကျော်ကွာဝေးပြီးနှချောင်းကနေဝေဘူးလဖလန်းကားလမ်းမပေါ်မှာရှိပါတယ်ဟာခါလီကြီးရွာဘက်ကလေးကာကွယ်ရေးအဖွဲ့ PDF နဲ့တိုက်ပွဲဖြစ်တဲ့အခြေအနေကိုသိရဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးဗိုလ်ဒူးနေနေ့လယ်ပိုင်းမှာလည်းကလေးမျိုးအတွင်ပေါက်ကွဲမှုဖြစ်ခဲ့ပြီးတစုံတရာထိခိုက်မှုမရှိဘူးလို့ကလေးမျိုးကန်တူကပြောပါတယ
်မျိုးပေါ်မှာလည်းဒီ7နှစ်ကျော်တော့ပေါ့နော်ပြီးတော့ဆက်မနားရဲ့နောက်ပြီးတော့ကလေးမျိုးအထက်က6ပေါ့နော်အဲ့နားမှာအထက်က6တောင်းဘုံတလုံးကွဲတယ်ဗျာမျိုးဘုံမလုံးအပြိုင်နဲ့ကွဲတာပေါ့နော်ဒီကနေ့မျိုးရ
ဘယ်လိုလုပ်တဲ့ကောင်များထိခိုက်တန်ရာရတာများတော့မကြားလို့ဗ
ျဒီဇင်ဘာလ28ရက်နေ့ကလည်းနှချောင်းရွာမှာနေအိမ်တချို့မီးလောင်ကျွမ်းပြီးစီရင်တင်းမာတဲ့အချိန်တွင်အိမ်အလုံး20လောက်မီးရှို့ခံခဲ့ရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ23ရက်နေ့ကတည်းကကလေးမျိုးနယ်တောင်ပိုင်းဒေသကိုစစ်ကောင်စီတပ်တွေကထိုးစစ်ဆင်နေတာပါ။ဒီဇင်ဘာလ26ရက်ညပိုင်းမှာနှချောင်းကြီးရွာထက်တန်းချောင်းအနီးစခန်းချထားတဲ့စစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ပကဖ PDF ကလေးနဲ့ချင်းမျိုးသားကာကွယ်ရေးအဖွဲ့ CNDF ပူးပေါင်းအဖွဲ့တို့ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ကလေးမျိုးနယ်မှာအခုလိုမျိုး PDF အဖွဲ့နယ်စစ်တဲ့အကြားတိုက်ပွဲတွေရှိနေသလိုဆရာနာသေးမှုကိုစန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေလည်းနီလန်ပေါင်းစုံနဲ့နေ့စဉ်လိုဆက်ရှိနေပါတယ်ခင်ဗျာ။